Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 20ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်လေးကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။စိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ထိုင်းကဒီရေးမှာနည်းနည်းအပြော့တော့အောင်လုပ်တဲ့သဘောလားသမို့လို့ရှိရင်နောက်သူ့အနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်နေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝင်ကြီးကိုပဲဆွတ်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိရပါတော့
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ASEAN အစည်းအဝေးကိုဖိတ်ခေါ်ရတဲ့ပတ်သက်လို့ယူဆချက်အမျိုးမျိုးရှိနေတဲ့အပေါ် CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ရဲ့သုံးသပ်ချက်ရှိလာမဲ့ရည်တွေကျင်းပဖို့ရှိတဲ့ ASEAN အထူးအစည်းအဝေးပွဲနဲ့ပတ်သက်လို့ကုလသွေးမှုချုပ်ဟောင်းဘန်ကင်မွန်းနဲ့လက်ရှိကုလသွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကဘာတွေတိုက်တွန်းပြောကြတယ်လဲ။အင်္ဂါဂျူပေါ်မှာရဟတ်ရှင်ရဲ့ပထမဆုံးအကြိမ်ပြန်တန်းနိုင်ခဲ့တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါရဲ့။အဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍမှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့အင်္ဂါနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တန်ကြီးထိုက်တို့ကပြောပြပေးမှာပ
ါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖြစ်ပေါ်နေတဲ့တွေးမြေကြအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်အာဆီယံခေါင်းဆောင်တွေညီညီညွတ်ညွတ်နဲ့ကြိုးစားကြဖို့ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ်
။ Today ASEAN's role is more crucial than ever as the region faces an urgent crisis in Myanmar.
မြန်မာနိုင်ငံရေးဟာဒေသရင်းချုပ်တွေ့နေရတဲ့အရေးကြီးပြဿနာတစ်ဖြစ်နေတဲ့အတွက်ဒီကနေ့အာဆီယံရဲ့အခမ်းအနားကဏ္ဍဟာဘယ်တော့နဲ့ကနေမှမတူအောင်အရေးပါနေကြောင်းမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုပ်ဆောင်ကြဖို့အတွက်ထက်မှန်တောင်းဆိုပါတယ်လို့ပြောသွားတာပါ။အာဆီယံအဖွဲ့အစည်းနဲ့မြန်မာနိုင်ငံအတွက်တန်တမာရေးဆိုင်ရာပြည်ပကကာကွယ်ရေးဆိုင်ရာနဲ့ငင်းချမ်းမှုတိဆောက်ရေးဆိုင်ရာတွေမှာတိတ်အရေးပါကြောင်းကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဒေသရင်းအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာအထွေထွေမှုချုပ်ကထောက်ပြပြောဆိုခဲ့တာပါ။အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရိုင်နာဘူဂနာကဒေသရင်းကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့တည်ငြိမ်အေးချမ်းစေဖို့သူအနေနဲ့စစ်တပ်နဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါဆွေးနွေးပြောဆိုဖို့အသင့်ရှိနေတယ်လို့လည်းပြောပါတယ်။ Miss Bugnan ဟာ April 9ရက်နေ့ကလေးကထိုင်းနိုင်ငံဘန်ကောက်ကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံတွင်သွားရောက်ဖို့ပန်ကြားချက်ကိုမြန်မာစစ်တပ်ကတော့ကြည်ဝင်ခွင့်မပေးသေးပါဘူး။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးကလေးက Miss Bugnan ဟာဒေသရင်းကိုပထမဆုံးချိန်သွားရောက်တာဖြစ်ပြီးဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကတာမတ်တွေနဲ့မြန်မာစစ်အာဏာသိမ်းမှုအရေးကိုဒေသရင်းနိုင်ငံတွေရဲ့သဘောတည်းဆောင်ရွက်ချက်ကိုအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆွေးမှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတွေးမိကြတည်ဆုံးရတာတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးမလာစေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံဖွဲ့စည်းအနေနဲ့ညီညီညွတ်ညွတ်နဲ့ချက်ချင်းလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အာဆီယံလိုဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တနင်္လာနေ့အစ်စ်နဲ့အရာရှိများဆွေးနွေးပွဲမှာအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနောက်ထပ်တိုးမလာအောင်ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့မြန်မာစစ်ကောင်ဆောင်တွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့လဲမစ္စတာဘန်ဂီမွန်ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းပန်ကြားခဲ့ပါတယ်
။ I urge ASEAN leaders to take immediate and concerted actions at the summit. As a minimum,
ASEAN ခေါင်းဆောင်တွေအနေနဲ့အခုကျင်းပတော့မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်မှုတွေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အနည်းဆုံးတော့မြန်မာနိုင်ငံတည်းကိုတွားပြီးသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့အာဆီယံအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်ဖို့သဘောတူတင်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာအရက်သားတွေပုံမှန်ရရဆက်ဆက်အင်အားသုံးနှိမ့်နေတာကိုရောနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သမရဥဝင်းမြင့်ပြင်း ထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေကိုဖမ်းဆီးထားတာကိုပါရှုံချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအပြောနယ်တွေမကပဲတညီတညွတ်တဲ့လက်တွေဆောင်ရွက်ပေးကြဖို့လဲပန်ကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဟောင်ဘန်ဂီမွန်းဟာဝိုင်းရင်ပုဂ္ဂိုလ်ကြီးများအဖွဲ့ Elders အဖွဲ့ဝင်တဦးဖြစ်ပြီးကုလသမဂ္ဂအကြံဉာဏ်ချုပ်ဖြစ်တာဝန်ယူခဲ့စဉ်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းရေးအတွက်အကူအညီခဲ့သူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တရမှာအာဏာသိမ်းလိုက်တဲ့စစ်တပ်ကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ EU နိုင်ငံခြားရေးဘူဝါဒရဲ့ဆိုင်ရာအကြီးအကဲ Joseph Borrell ကပြောပါတယ်
။ The new is that we adopted a second much larger package of sanctions affecting 10
EU ကမြန်မာစစ်တပ်ပေါ်မှာဒုတိယအကြိမ်ဖြစ်တဲ့ပိုးပြီးကြီးမားတဲ့အရေးယူမှုတွေကိုချမှတ်လိုက်ပါတယ်။ဒါဟာလူပုဂ္ဂိုလ်10ဦးနဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုအတွက်တက်ရောက်စီမှာဖြစ်ပါတယ်။နောက်မြန်မာလူထုအတွက်လူသားချင်းစာနာမှုအကူအညီတွေလည်းတိုးပြီးပေးဖို့လိုနေတာမို့ယူရို6သန်းတိုးပေးဖို့ဆုံးဖြတ်ပါတယ်။ဒါပေမဲ့တကယ်အရေးကြီးတာကဖိနစ်မှုအလုံးရပ်တန့်သွားစေပါလို့ပြောသွားတာပါ။စစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲအစ်စ်ဖွဲ့စည်းလိုက်တဲ့စစ်ကောင်စီဝင်အဖွဲ့ဝင်9ဦးနဲ့ပြန်ကြ ాయి ဝင်ကြီးဦးထက်နိုင်တို့ပေါ်မှာပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပြီး EU နိုင်ငံတွေစီခီးသွားပိတ်ပင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။ဒါပြင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုလည်းအရေးယူလိုက်တာပါ။အာဏာသိမ်းထားတဲ့စစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အာဏာသိမ်းပြီးချိန်ကစပြီးတော့ယာယီသမရတာဝန်ယူထားတဲ့ဦးမြင့်ရှိတို့ကိုပြီးခဲ့တဲ့လကလေးက EU ကအမည်မဲဆင်းသွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လထဲမှာ EU ကမြန်မာစစ်ကောင်စားအပါအဝင်ထိတ်တန့်စစ်တပ်အရာရှိကြီး10ဦးကိုဒဏ်ခတ်အရေးယူထားတယ်လို့မြန်မာနိုင်ငံပေါ်လည်းနဲ့ရောင်းချမှုလဲတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လနီးပါးရှိနေပါပြီ။အာဏာသိမ်းတာကိုလက်မခံတဲ့ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကအကြမ်းဖက်နှိမ်နင်းမှုတွေရှိနေတဲ့အကြောင်းကပဲမြန်မာနိုင်ငံတလောဆန္ဒပြမှုတွေကဆက်ပြီးရှိနေစေပါ။မန္တလေးမြို့မှာတနင်္လာမနေ့ပိုင်းမှာစတင်တဲ့တပိတ်ပေါင်းစုံကိုစစ်တပ်ရဲ့ရဲကတပိတ်စတင်ချိန်မှာပဲဖြိုခွင်းခဲ့ပါတယ်။အဖမ်းဆီးခံရသူကလည်း900လောက်ရှိတယ်လို့တပိတ်မှာပါဝင်သူတူက VOA ကိုပြောပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တပိတ်တွေပြုလုပ်နေတဲ့မြင်းချံမြို့မှာတော့တနင်္လာညပိုင်းကစပြီးတနင်္လာမနေ့ခင်းထိရဲနဲ့စစ်တပ်ကဆန္ဒပြဒေသခံတွေကိုပြစ်ခတ်နှိမ်နင်းနေတာပါ။မနေ့စောပိုင်းပြစ်ခတ်မှုကြောင့်နှစ်ယောက်ဒဏ်ရာရတယ်လို့ညဘက်ကအဖမ်းခံသူတယောက်ကတော့တည်ဆုံးပြီဆိုပြီးအလောင်းလာထုတ်ခိုင်းတယ်လို့မြို့ကန်တူကဗီဝေကိုပြောပါတယ်။ဆင်အနာတိမ်မှုကိုဆန့်ကျင်ဆန္ဒပြသူတွေကိုဖိနှိပ်ဖို့ကြိုးစားနေတဲ့တပ်တွေကလမ်းပေါ်ဆန္ဒပြသူတွေလည်းမဟုတ်တော့ဘဲအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချိန်ချောက်တာတွေပိုးပြီးလှုပ်လာနေပါတယ်။ရန်ကုန်မြို့မြို့နယ်တချို့ကလမ်းဆောင်နေရာတွေမှာစစ်တပ်ရဲ့အင်အားအပြည့်နဲ့တားဆီးဆစ်ဆီးတာတွေတကောင်ချင်းစစ်တာတွေလုပ်နေပါတယ်။တနင်္လာညပိုင်းမှာရှမ်းပြည်နယ်ကြောက်မဲမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ပစ်ခတ်တာကြောင့်တအူးတေဆုံးခဲ့တယ်လို့ AR တိုင်းမှာလည်းပစ်ခတ်မှုတွေရှိပါတယ်။ဒီလိုပစ်ခတ်နှိမ်နင်းနေတဲ့ဂျားကပဲမြန်မာနိုင်ငံတောင်ဝမ်းကမြို့တွေမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတော့တေဆုံးခဲ့တဲ့ဆန္ဒပြပြည်သူက800နီးပါးရှိနေပါပြီ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8413ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုတွင်းကအရွေးရောက်ပြီးသူရိုက်အတွက် COVID-19 ကာကွယ်ဆေးထိုးနှံနိုင်မယ့်နေ့အဖြစ်သမ္မတဂျိုးဘိုက်ဒန်သတ်မှတ်ကြေညာထားတဲ့နေ့မှာပဲသမ္မတအင်ဂျူရော COVID-19 တုံ့ပြန်ကင်တွယ်ရေးအဖွဲ့ကလည်းကာကွယ်ဆေးထိုးနှံရေးမှာလွယ်ကူဘေးကင်းထိရောက်မှုတွေကိုအားပေးပြောဆိုနေကြပါတယ်။ဧပြီလ19ရက်နေ့တနင်္လာနေ့ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်းကအသက်16နှစ်နဲ့အထက်အားလုံးအတွက် COVID-19 ကာကွယ်ဆေးထိုးနှံနိုင်ပြီဖြစ်တဲ့တနင်္လာနေ့ကိုကာကွယ်ဆေးထိုးနှံအဖြစ် COVID-19 တုံ့ပြန်ကင်တွယ်ရေးဆိုင်ရာအင်ဂျီရောအကြီးအကဲအန်တီစလာဗစ်ကလူမှုကွန်ရက်တွစ်တာမှာရေးသားခဲ့ပါတယ်။ American people go say, Yakai no to a Kakwazi Tuna Yaniane, Nama, a twin shinny say ye. Now Kakwazi Tuna ye to a sealer long lap de lo, Induro a china jabe, Salavitka online drizza shinnibo to a mapio body.
Every time and every day you get more and more people vaccinated.
ကွယ်ဆေးထိုးပြီးစီသူဒေါ်လာနဲ့အတူကူးစက်မှုလည်းကျဆင်းလာမယ်အကြောင်းဒီလိုဖြစ်လာမယ်ဆိုရင်ပုံမှန်အခြေအနေကိုပြန်ရောက်ဖို့ပိုပြီးတော့လွယ်ကူလာစေမယ့်အကြောင်းဓမ္မတက်မှုနဲ့ကူးစက်မြန်ရောဂါများဆန်ရဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖောက်ချီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအမေရိကန်ရဲ့ကိုရိုနာကပ်ရောဂါအခြေအနေကရှုပ်ထွေးတဲ့အချိန်မှာရှိနေသေးကြောင်းအမေရ အခုဆိုရင်တရက်ကိုကူးစက်မှုအသစ်ပြင်းမြ68,400ကျော်ရှိနေတာကြောင့်ကူးစက်မှုအသစ်တွေတိုးလာနေတယ်လို့သူမကထောက်ပြပါတယ်။သေဆုံးမှုနဲ့ဆေးရုံတင်ရမှုကလည်းတိုးလာတယ်လို့ပြောပါတယ်
။ I want to recognize that we remain in a complicated stage.
အမေရိကန်ပြည်ထောင်စုတွင်မှနေစဉ်နဲ့အမျှအရှိန်အမြန်နဲ့ကာကွယ်ဆေးထိုးဆောင်ရွက်နေတဲ့တစ်ဖက်မှာတချို့ဒေသတွေမှာတော့ဖြစ်ပွားမှုနဲ့ဆေးရုံတင်ရမှုကတိုးလာနေပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့လူငယ်တွေကြားမှာလည်းကူးစက်မှုနှုန်းကတိုးလာပါတယ်လို့ CDC ရဲ့ညွှန်ကြားရေးမှူးဒေါက်တာဝလန်စကီရှင်းပြသွားတာပါ။အခုချိန်ထိအမေရိကန်192တန်းအနည်းဆုံး COVID-19 ကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးဖြစ်ပြီးဒီရည်အတွက်ဟာဆိုရင်သမရပိုင်ခင်ရဲ့သမရတက်တန်ပထမရက်တရအတွင်းလူပေါင်း300ကာကွယ်ဆေးထိုးနှံ PCE ရည်မှန်းချက်ရဲ့90ရာခိုင်နှုန်းကိုရက်ပေါင်း88ရက်အတွင်းဆောင်ရွက်နိုင်ခဲ့မှုဖြစ်တယ်လို့လည်းဒေါက်တာဝလန်စကီကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာ COVID-19 လူနာစံချိန်တင်များလာပြီးကျန်းမာရေးစောင့်ရှောက်မှုမနိုင်မနှင်းဖြစ်လာတာနဲ့အတူပဲမြို့တော်နယူးဒေလီကို6ရက်ကြာအသွာလာကန့်သတ်တားမြစ်မှု Lockdown ချမှတ်ကြောင်းတင်းလာနေမှာကြေညာပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြိမ်ဖြစ်လာနေချိန်မှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်လည်းနောက်သတင်းပတ်ချက်နယူးဒေလီကိုသွားမဲ့ခီးစဉ်ကိုဖျက်ပါတယ်။ဗြိတိန်အိန္ဒိယဆက်ဆံရေးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုအွန်လိုင်းကနေကျင်းပမယ်အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။နယူးဒေလီမြို့တော်မှာအရေးပေါ်ကုသပေးဖို့အတွက်ဂရင်းနေရာ100လောက်ပဲကျန်ရှိပြီးအောက်ဆီဂျင်နဲ့ရေးချတဲ့ဆေးဝါးတွေလည်းလက်ကျန်သိမ့်ရှိတော့တဲ့အကြောင်းနယူးဒေလီမြို့တော်အုပ်ချုပ်ရေးမှူးကတင်းနယ်လာနေအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီဒလီကဟဲလ်သ်စနစ်တမ်ဘဒီမာတရာမေအော်အဓိကပေရှင့်တ်အဗလေနေမေအဆမတ်ဟဲ။
ဒေလီမြို့တော်မှာ COVID-19 လူနာအများကြီးလက်ခံကုသပေးနိုင်တဲ့အခြေအနေမရှိတော့တဲ့အကြောင်းမြို့ပေါ်မှာအသွားအလာကန့်သတ်ပိတ်ပင်မှုချရင်အကြီးအကျယ်ဒုက္ခတွေ့နိုင်ကြောင်းဒေလီမြို့တော်အုပ်ချုပ်ရေးမှူးရှင်းပြခဲ့တာပါ။ဒေလီမြို့တော်ရဲ့ကျန်းမာရေးစောင့်ရှောက်မှုပြိုလဲသွားပြီလို့ပြောတာမဟုတ်ပေမဲ့အကန့်အသတ်နဲ့ပဲဆောင်ရွက်နိုင်တော့မှာဖြစ်တဲ့အတွက်တင်းတင်းကြပ်ကြပ်အရေးယူမဆောင်ရွက်ရင်ပြိုလဲသွားနိုင်တယ်လို့အုပ်ချုပ်ရေးမှူးကထပ်လောင်းပြောပါတယ်။လာမယ့်တနင်္လာနေ့ထိလော့ခ်ဒေါင်းချထားတဲ့လူဦးရေသန်း20ရှိတဲ့ဒေလီမြို့တော်မှာနေ့စဉ် COVID-19 လူနာက2000ခွဲထိစံချိန်တင်များလာနေတာပါ။အိန္ဒိယနိုင်ငံရဲ့တခြားမြို့ကြီးတချို့မှာလည်းအသွားလာကန့်သတ်ပိတ်ပင်မှုလော့ခ်ဒေါင်းချမှတ်ထားပါတယ်။မွန်ဘိုင်းမြို့မှာကုန်ထုတ်လုပ်ငန်းတွေ၊စီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူဆိုင်ရာနေရာအများစုကိုဒီလကုန်အထိပိတ်ထားပါတယ်ရှင်။အမေရိကန်သမ္မတအင်ဂျူရောကဥဆောင်ကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကိုဒီသတင်းပါအတွင်းကျင်းပဖို့ရှိနေချိန်မှာပဲရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိပ်တန်းဦးစားပေးနိုင်ငံခြားရေးမူဝါဒတစ်ခုအဖြစ်ထားရှိကြောင်းအမေရိကန်အစိုးရကအခိုင်အမာထပ်မံပြောကြားပါတယ်။ပြန်ကြည့်မြဲဆွန့်ရင်အပြောင်းလဲတရားဖော်ဆောင်နိုင်ရေးလဲအမေရိကန်ပြည်ထောင်စုကရှိမှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုအရေးအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလန်ကင်ကတနင်္လာနေ့မှာပဲမယ်ရီလန်းပြည်နယ်အနာပိုလီစ်က Chesapeake Bay Foundation မှာမိန့်ခွန်းပြောကြားပါတယ
် It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution
ပြန်ပြင်းပြချွန့်ရင်ပြောင်းလဲမှုမှာအမေရိကန်ပြည်ထောင်စုကဥဆောင်နိုင်မှုမရှိဘူးဆိုရင်တရုတ်နဲ့ရေရှည်မဟာဗျူဟာပြိုင်ဆိုင်မှုမှာအမေရိကန်အသာစီးရာရေးညှို့မှန်းဖို့ခက်ခဲပါလိမ့်မယ်တဲ့အခုဆိုရင်အမေရိကန်တွေနောက်ကျနေပါပြီတရုတ်ဟာဆိုလာပြားတွေလေထုကနေစွန့်အင်ထုတ်တဲ့တာပိုင်တွေဘက်ထရီတွေနဲ့လျှက်စစ်ကားတွေထုတ်လုပ်မှုနဲ့တင်ပို့ရောင်းချမှုအများဆုံးဖြစ်ပါတယ်လို့ဝန်ကြီးဘလန်ကင်ပြောဆိုခဲ့တာပါကမ္ဘာမှာကြုံတွေ့နေရတဲ့ရာသီဥတုပြောင်းလဲမှုအရေးကိုအမေရိကန်တွေဘက်ကဥဆောင်ပြီးမလုပ်နိုင်ရင် Kaba Yadiudu Ji Nagago, American Ye Josie Boa Santam Borigo, Tin Ha Bong Po Gwen, Song Shong Dwama Pietalo, American Diduri Adre, Logan Baumyasa, Song Shong Yame, Lule, Ningentai Wenjika, Mingo Ma, Ted Twin Pio Subari. Yadiudu Pianamu, Yes and Yan Kaba Gonsam Yan Yila Ganguro, Lame Edila, Nasan Nayene, Nasat Domia Duma, Unlangani Dresson Suniza Ma Pipari. တရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်ဒေသတွင်ကဝီဂါတွေနောက်တခြားတက်အနွယ်ဝင်မွတ်စလင်တွေအပေါ်မှာတရုတ်အစိုးရကလူသားမျိုးနွယ်အပေါ်စတင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုပါတယ်။ကြည်ကြည်ပြန့်ပြန့်စနစ်တကျလုပ်နေတဲ့အစုလိုက်ပြုံလိုက်ထိမ့်သိမ့်မှုနှိမ့်ဆက်ညှဉ်းပန်းမှုယဉ်ကျေးမှုထုံးတမ်းစင်လာတွေကိုချိုးနှိမ်မ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တန်ကြီးထိုက်သူကပြောပြပေးသွားတာပါ။တောသားချွန်းနေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့မြမအရေးအာဆီယံထိပ်သီးအစည်းအဝေးအတွက် CRPH ဒါမှမဟုတ် NUG အစိုးရကိုအာဆီယံကဖိတ်ခေါ်ထားခြင်းမရှိသေးဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်။ဦးထင်လင်းအောင်ကို Match Engine နိုင်ငံဆက်သွယ်နေနေထားပါတယ်။
ဒီဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့မြမအရေးအာဆီယံထိပ်သီးအစည်းအဝေးပွဲကိုပေါ့လေ CRPH NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကဖိတ်ခေါ်ထားတာရှိပါလားရှင်
။အဲဒီဟာကကျွန်တော်တို့မနေ့ညက2နာရီလောက်ထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးပြကျွန်တော်သိရတော့တော့ American စံတော်ချိန်ည2နာရီပေါ့နော်။ဆိုတော့မြန်မာစံတော်ချိန်ဆိုလို့ရှိရင်တော့နေ့လေ12နာရီခွဲလောက်ပေါ့နော်12နာရီခွဲလောက်ထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးပြ
။တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရောဘယ်လိုတုံ့ပြန်မယ်ရှင်
။ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုးစားရမှာပေါ့ဗျာ။ဒါကကျွန်တော်တို့ကိုတင်မှတ်ပြုပြီးတော့ဖိတ်ကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုးစားရမယ်။ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတည်ရောက်ဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျ။
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမအေးအာဆီယံထိပ်သီးညီလာခံအစည်းအဝေးကိုတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရပကပြီးခဲ့တဲ့တောက်ကြံဒီလောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခြင်းရှိမရှိဆိုတာတော့သူတို့အတိအပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဆိုတော့တကယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှိရင်လေသူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူရဲ့ပြပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိတယ်လို့သူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့ဖန်စီဖို့ဆိုပြီးတော့လူခွင့်ရေးဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပါတော့ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးပြ။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူ့အတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးပြအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတာကိုသူလည်းတွေးမိပြီးသားဖြစ်မှာပါအဲ့ဒါကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးပြ
အဲ့တော့ဘိုးချုပ်မှုကြီးမြောင်လိုင်းကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘိုးချုပ်မှုကြီးမြောင်လိုင်းကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကိုပေါ့လေအတိမတ်ပြူရာရောက်တယ်ဆိုတာမျိုးလေအာဆီယံကိုဝေဖန်တာတွေလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုဖွဲ့စည်းတွေကနေပြီးတော့လေဒါကိုပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာတွေလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးတယ်လဲရှင
်အဲအဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုလို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်။အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာစစ်ကောင်စီရဲ့ခုနကတည်းကကျွန်တော်ပြောသွားသလိုပဲလှုပ်ထားတဲ့လူမှုလူတွေပေါ်မှာတပ်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရရှိနေတယ်ဒီကိစ္စပေါ့။နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအတိမတ်ပြုဖို့ဖိတ်ကြားတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်။ပြီးလို့ရှိရင်ဒါကို နိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ပရက်ရှာတွေအများကြီးပေးထားတာရှိတယ်အဲ့ဒါအပြင်ကိုနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာရှိတယ်အဲ့တော့ဒီဟာကဒီအာဆီယံအနေနဲ့မြန်မာအရေးမှာဝင်ပြီးတော့ကြက်တန့်ဖို့မလုပ်ဖို့နော်ဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျူးလွန်ဖို့ဆိုတ ဲ့ပုံမှန်လဲကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုးတုံးတက်တဲ့ကိစ္စမျိုးလည်းရှိပါတယ်အဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်တကယ်တမ်းဒီအာဆီယံထိပ်ပြီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်ပြီးစေနိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံသားဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်ပြီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အတိအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအားပြော့သွားအောင်လုပ်တဲ့သဘောလားသမဟုတ်လို့ရှင်ရင်နော်သူအနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝင်ကြီးကိုပဲလွှတ်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိရပါတော့။အဲဒီလိုပဲမြန်မာပြည်ကလည်းနိုင်ငံကောင်းဆောင်ဆိုတဲ့ဟာမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိရပါ
အဲ့တော့မြမအရေးဆွေးနွေးမဲ့ဒီအာဆီယံထိပ်သီးအစည်းအဝေးဒီရရဲ့ရလဒ်ကိုဘယ်လိုမျှော်လင့်ထားလဲရှင်
ဒီစီဝေးရဲ့ရလတ်ကိုတော့ကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ထားတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံအနေနဲ့ဒီကိစ္စမှာတော်တော်လေးကိုအရေးပါနေတာတွေ့ရတယ်ကျွန်တော်တို့အနေနဲ့ကပြီးလို့ရှိရင်ကမ္ဘာပေါ်မှာတော်တော်ကိုပုံစိုးပန်းစိုးဖြစ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေပေါ်မှာလည်းသူတို့ကတားဆီးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ။ဒါပေမဲ့အာဆီယံမှာလည်းသူ့ဟာနဲ့သူ့အကြံကျဲတွေတော့ရှိနေနိုင်တယ်။တခုရှိတာကအာဆီယံအနေနဲ့ရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံမျိုးနဲ့မသွားဘဲနဲ့ပြက်ပြက်သားသားယက်တီဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ။
မြန်မာနိုင်ငံဦးထင်လင်းအောင်ကိုမဲအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားတာပါ VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်စီစဉ်လေးကိုနားဆင်နေရတာပါမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်ဆိုးရိမ်ပွဲကောင်းပြီးမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာအာဆီယံပြည်ညင်နဲ့လည်းကန့်ညင်မှုမရှိသလိုနိုင်ငံတကာဥပဒေနဲ့ဒေသအတွင်းတည်ငြိမ်အေးချမ်းမှုလုံခြုံမှုကိုပါချိန်ကျောက်လာနေပြီလို့ကုလသမဂ္ဂအတွင်းမှချုပ်ဟောင်းမစ္စတာဘန်ဂျီမွန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာနောက်ထပ်ပုံမှုဆိုးရွားတဲ့ဖြစ်ရက်တွေထပ်မံမပေါ်ပေါက်ရအောင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်ဟိုဟာကိုတုံးပြီးတားဆီးသွားဖို့လိုကြောင်းလက်ရှိကုလအသွင်းရေးမှူးချုပ်မစ္စတာဂူတရက်စ်ကလည်းတင်းလန်နေဆွေးနွေးပွဲအတွင်မှာတိုက်တွန်းသွားပါတယ်။ဒီကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကဆက်ပြီးပြောပြပါလိမ့်မယ်
။ကမ္ဘာပေါ်ကပဋိပက္ခများတားဆီးရေးဆိုင်ရာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့အစင်းမြင့်ဆွေးနွေးပွဲတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျသဘာပတိ BNN နိုင်ငံကကမ္ဘာကထပြုပြီးAV 19တနင်္လာနေ့မှာအွန်လိုင်းကတဆင့်ကျင်းပခဲ့တာပါဒီဆွေးနွေးပွဲအခမ်းအနားကိုဗီယက်နမ်တမရငွေရင်ချွန်ဖက်ကစတင်ဖွင့်လှစ်ခဲ့ပြီးကမ္ဘာပေါ်မှာပြည်ပကကြုံနေရဆဲနိုင်ငံတွေရဲ့အခြေအနေတိတ်မဝေးတော့တဲ့ကာလမှာပြည်ပကတွေပေါ်လာနိုင်ခြေရှိတဲ့နိုင်ငံတွေရဲ့အခြေအနေတွေကိုဆွေးနွေးနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအတွင်းအထူးအလေးထားဆွေးနွေးခံရတာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်မြန်မာနိုင်ငံတွင်လက်တလောဖြစ်ပေါ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကြည့်ရင်အလွန်ဆိုးရိမ်ဝေရကောင်းပြီးဒါဟာပြည်တွင်းရေးတသက်သာဖြစ်တယ်လို့ယူဆလို့မရတော့ကြောင်းကုလအတွင်းမှုချုပ်ဟောင်းမစ္စတာဘန်ကီမွန်းကတနင်္လာနေ့ဆွေးနွေးပွဲအတွင်းပြောသွားပါတယ
် ASEAN must make it clear to the Myanmar authority military that the current situation is so grave that it cannot be regarded only as an internal matter
မြန်မာနိုင်ငံအတွင်းလက်ရှိကြုံနေရတဲ့အခြေအနေဟာပြည်တွင်းရေးသာဖြစ်တယ်လို့မှတ်ယူဖို့မရှိနိုင်တော့ဘဲလွန်ဆိုးရိမ်မှကောင်းတဲ့အခြေအနေဆိုတာကိုမြန်မာစစ်တပ်ကသိအောင်အာဆီယံဖွဲ့ကရှင်းရှင်းလင်းလင်းပြောဖို့လိုပါတယ်စစ်တပ်ကလက်နက်အစ်စ်တွေတုံးပြီးဆိုးရွားတဲ့လူအခွင့်အရေးဖောက်ပြန်မှုတွေဆက်ဖြစ်နေတာကအာဆီယံပြည်ညင်နဲ့လည်းကန့်ညင်မှုမရှိပါဘူးဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးဒေသအတွင်းတည်ငြိမ်အေးချမ်းမှုနဲ့လုံခြုံရေးကိုပါချိန်ကျောက်လာနေပါတယ
်လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌအဖြစ်ဗီယက်နမ်နိုင်ငံကကျင်းပတဲ့ဒီဆွေးနွေးပွဲဟာ AB 24ရဲ့ကျင်းပဖို့ရှိတဲ့မြမအရေးအာဆီယံထိပ်သီးအထူးအစည်းအဝေးပွဲမတန်ခင်ရပ်ပိုင်းအလိုမှာဖြစ်ပါတယ်ဒါကြောင့်ကုလသမဂ္ဂနဲ့အာဆီယံကြားညီညွတ်စွာဆောင်ရွက်သွားဖို့လိုမယ်လို့ဘန်ကီမွန်းကတိုက်တွန်းပါတယ်
။ The worsening situation in Myanmar represents a pivotal moment to showcase the utility of cooperation between the UN and its regional partners.
မြန်မာနိုင်ငံရဲ့ဆိုးဝါးရဲ့အခြေအနေဟာငြိမ်းချမ်းရေး၊လုံခြုံရေးနဲ့လူသားတွေရဲ့အသက်ကယ်ဆင်းရေးနဲ့မှာကုလသမဂ္ဂနဲ့ဒေသအတွင်းမဟာမိတ်တွေကြားဘလောက်စီးလုံးညီညွတ်စွာလုပ်နိုင်မလဲဆိုတာကိုပြတ်တက်ရမယ့်အရေးကြီးအခြေအခါဖြစ်ပါတယ်။ AB 24ရဲ့နေ့ကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့ထိုင်းနိုင်ငံကသတင်းတွေထွက်ပေါ်လာပေမဲ့တကယ်တက်မတက်ဆိုတာကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ဖြစ်တဲ့ပရာယုတ်ချန်အိုချာကတော့အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲကိုကိုယ်တိုင်တက်ရောက်တော့မှာမဟုတ်ပဲသူ့ကိုယ်စားနိုင်ငံသားရေးဝန်ကြီးကိုသာဆေးလွတ်မယ်လို့တနင်္လာနေ့ကသတင်းထွက်ပေါ်လာပါတယ်။တစ်ဖက်မှာလည်းမြန်မာအကြံတဲပြဿနာကိုဖြေရှင်းဖို့ဆိုရင်မကြသေးခင်ကဖွဲ့စည်းခဲ့တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUB ရဲ့ကိုယ်စားလှယ်တူဦးကိုဒီအာဆီယံထိပ်သီးအစည်းအဝေးပွဲမှာဖိတ်ကြားဖို့လိုမယ်လို့တိုက်တွန်းမှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံမှာနောက်ထပ်ဆိုးရွားတဲ့ဖြစ်ရပ်တွေထပ်မံမပေါ်ပေါက်ဖို့ဆိုရင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်အဝါကိုတုံ့ပြန်တားဆီးသွားဖို့လိုမယ်လို့လက်ရှိကုလအတွင်းမှုချုပ် Mr. Antonio Guterres ကတိုက်တွန်းပါတယ
်။ United Nations cooperation with ASEAN in this regard is vital. The situation requires a robust international response grounded on a unified
မြန်မာနိုင်ငံရဲ့အရေးမှာကုလသမဂ္ဂနဲ့အာဆီယံပူးပေါင်းဆောင်ရွက်မှုဟာအကူအရေးကြီးပါတယ်။ဒီအခြေအနေဟာဒေသတွင်းစည်းလုံးညီညွတ်တဲ့အားထုတ်မှုအပေါ်အခြေခံပြီးခြေရောက်သောနိုင်ငံတကာတုံ့ပြန်မှုလိုအပ်နေတာပါမြန်မာရဲ့အခြေအနေပုံမဆိုးရမသွားရအောင်ဒေသတွင်းနိုင်ငံတွေကဟန်တားဖို့နဲ့ညီညွတ်တဲ့ထွက်ပေါက်တစ်ခုရရှိရေးအတွက်အရှိန်မြင့်ဆောင်ရွက်သွားဖို့ကျွန်တော်တိုက်တွန်းလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲရဲပြစ်ခတ်ဖြိုခွင်းမှုအတွင်းအခုချိန်ထိလူ930ကျော်တိစုံခဲ့ရပြီးဖမ်းဆီးခံရဆဲလူ3200ကျော်ရှိတယ်လို့ AAPP ကနိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။အခုတော့အင်္ဂါဂျိုဘိုကသတင်းသဘောကိုတင်ဆက်ပေးခြင်းပါတယ်။ American Agatha Susan Lila ရဲ့ Agency NASA ကနေအင်္ဂါဂျိုဘိုမှာစမ်းသပ်ဆက်တင်တဲ့ရဟတ်ယာဉ်လေးဟာ April 19ရက်နေ့ကပဲအင်္ဂါဂျိုရဲ့ဖုံတူမြေပြင်ပေါ်ကနေဂျိုဘောကပါလာတဲ့လေထုထဲမှာကြံတန်းနိုင်ခဲ့ပြီဖြစ်လို့အာကာသရဲကဂျိုသလုံးပေါ်မှာလူလုရဟတ်ယာဉ်တစ်စင်းပထမဆုံးအကြိမ်ကြံတန်းမှုအဖြစ်သမိုင်းတင်သွားပါတယ်။ဒီရဟတ်ယာဉ်ပေါ်မှာတစ်ချိန်ကကမ္ဘာမြေကပထမဆုံးကြံတန်းမှုခီးရဲ့အမှတ်တရပိတ်သက်လဲပါသွားပါတယ်။ AP သတင်းလွှာတွေကိုမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။1903ခုနှစ်မှာလူသားတို့ရဲ့ဝေရင်ခီးအစားပြန်တန်းခဲ့တဲ့ရင်ပြန်လေးမှာတက်ဆင်ထားတဲ့ပိတ်စာလေးကအခုရာစုနှစ်တစ်ခုကြော်ပြီးတဲ့အချိန်မှာတော့အာကာသတဲ့အင်္ဂါဂျိုဘိုကလူသားတို့ရဲ့ပထမဆုံးပြန်တမ်းမှုခီးမှာလိုက်ပါခဲ့ပြန်တာပါအင်္ဂါဂျိုဘိုမှာဒီရဟတ်ယာဉ်လေးပထမဆုံးစမ်းသပ်ပြန်တမ်းနိုင်မှုဟာတစ်ချိန်ကကမ္ဘာမြေရဲ့ပထမဆုံးပြန်တမ်းမှုခီးစဉ်ရဲ့အခိုက်အတန့်နဲ့အတူတူပါပဲလို့လည်းဂုဏ်ပြုတင်စားနေကြပါတယ
် The flight control confirming that we have EVRs from Ingenuity. Ingenuity is reporting having performed spin up, take off.climb hover descent
ingenuity လို့နာမည်ပေးထားတဲ့ဒီရဟတ်ယာဉ်လေးဟာဒလက်တွေလို့နေပြည်တော်ကလည်းစခွာတယ်အမြင့်ကိုပြန်တက်တယ်ဝဲပြန်တယ်အောက်ကိုနှိမ်စင်းတယ်နေပြည်တော်ကိုဆင်းသက်တယ်ဒါရီအလုံးလုံနိုင်ခဲ့ပါတယ်ရင်းပြန်တဲ့နောက်ပို့လွတ်လိုက်တဲ့တရင်အချက်လက်တွေအရအင်္ဂါဂျိုဘိုမှာပထမအဆုံးပြန်တက်မှုလုံနိုင်ခဲ့ပါတယ်လို့ဒီရဟတ်ယာဉ်ကိုအဝေးရင်းပြန်တက်တဲ့အဖွဲ့အစည်းကဲ Harvard Greek ကကျင်းပသွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ထိန်းချုပ်စခန်းကနေပြီးတော့ဒီရင်လေးကိုထိန်းချုပ်ပြန်တန်းတာဖြစ်ပြီးတော့လေရင်ပြန်တန်းမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့အင်္ဂါဂျိုဘိုရောက်နေတဲ့ပင်မ Perseverance ရှင်ကတစ်ဆင့်ထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီရဟတ်ယာဉ်လေးကပင်မရှင်ရဲ့ပေးနှရအကွာဝေးမှာပြန်တန်းကြည့်ခဲ့တာပါ။ကမ္ဘာမြေပေါ်ကနေပြီးတော့အင်္ဂါဂျိုကိုသွားတော့ကတော့ Ingenuity ရဟတ်ယာဉ်လေးက Perseverance ရဲ့ဝမ်းပိုက်မှာချိတ်တွဲလိုက်ပါသွားခဲ့တာဖြစ်ပြီးတော့ဖေဖော်ဝါရီလကုန်မှာပဲသူတို့အင်္ဂါဂျိုဘောကတစ်ချိန်ကမြေဝါကျွန်းပေါ်ဒေသမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အဲ့အင်္ဂါဂျိုရဟတ်ယာဉ်ဆင်းသက်မှု project ကဒေါ်လာတန်85တန်ကုန်ကြတာဖြစ်ပြီးတော့အခက်အခဲတွေများရင်းနှီးမှုကအများကြီးပဲမြင်အခုအောင်မြင်သွားတဲ့အခါမှာလည်းအကျိုးအမြတ်ကကြီးပါတယ်
။ We can now say that human beings have flown a rotorcraft on another planet.
အခုဆိုရင်လူသားတွေဟာရဟတ်ယာဉ်တစ်စင်းကိုဂျိုတလုံးပေါ်မှာပြန်တန်းနိုင်ခဲ့ပြီလို့ပြောလို့ရပါပြီ။ဒီအင်္ဂါဂျိုဘောပြန်တန်းတဲ့ရဟတ်ယာဉ်လေးတွေ့ချင်မှုအဖွဲ့ကောင်းဆောင်ဒေါ်မီမီအောင်ပြောသွားတာပါ။မြန်မာနိုင်ငံမှာဒေါ်မီမီအောင်ဦးဆောင်တဲ့အဖွဲ့နဲ့အဲ့ဒီအဖွဲ့သားတွေကမ္ဘာမြေနဲ့မိုင်ပေါင်းတန်း200နီးပါးအကွာဝေးက ဂျိုတလုံးပေါ်ကသူတို့ကြိုတင်ထည့်ပေးလိုက်တဲ့အချက်လက်တွေတုံးပြီးတော့အာမင်းမြင်ပြန်တန်းနိုင်မလားဆိုတာကိုတော့တကယ်စိတ်ဖိစီးမှုတွေတကယ်စိတ်လှုပ်ရှားမှုတွေနဲ့နိုင်သုံးနိုင်ကျော်ကြောင်လို့စောင့်စားနေခဲ့ရတာဖြစ်ပါတယ်သူတို့ကိုပို့ပြီးစိတ်ပူစီတဲ့အဖြစ်အကတော့အရင်တစ်ဘက်ကအေးရဟယင်ကိုမှောင်းနေမယ်ကွန်ပျူတာဆော့ဖ်ဝဲအမားရင်ဖြစ်ပြီးတော့ရဟယင်ကမြေပေါ်ကမကြွနိုင်ဖြစ်လို့သူတို့အားလုံးအုံနောက်၆အဖြစ်ရှာပြီးတော့ပြင်ပြင်ခဲ့ရတာပါဒီတော့ဒီတစ်ခေါက်ဒီရဟယင်လေးလေပေါ်ပြန်ကြွတဲ့ပြန်တန်းနိုင်တာတွေ့တော့ရီမောတန်တွေစူညံမျက်ရည်တွေကြောင့်အလုံးဖြစ်ခဲ့ကြရပါတယ
် From day one this was the unwavering dream of our team to get our helicopter launched to Mars so that we can
ဒီ process ဆက်လုပ်တဲ့နေ့ကလေးကစလို့ကျမတို့အဖွဲ့မှာအမြင့်ရှိနေတဲ့မျှော်လင့်ချက်ကအင်္ဂါဂျူပေါ်မှာဒီရဟယင်ငယ်လေးပြန်တန်းနိုင်ဖို့ပါအင်္ဂါဂျူဘောကတကယ်မြေပြင်အနေအထားမှာပထမဆုံးရဟယင်ပြန်တန်းမှုစတင်တဲ့အခွင့်အရေးရဖို့ဖြစ်ပါလေ
Ingenuity Project Manager ဒေါ်မီမီအောင်ပြောသွားတာပါမှန်ပါတယ်သူတို့ရဲ့ဒီရည်မှန်းချက်အောင်မြင်ဖို့အတွက်ကရဟယင်လေးကကမ္ဘာမြေမြင်နဲ့မတူတဲ့အင်္ဂါဂျူရဲ့မြေပြင်အနေအထားနဲ့ပတ်ဝန်းကျင်မှာပြန်တန်းနိုင်မှုပါပဲအင်္ဂါဂျူရဲ့လေထုဖိအားကလည်းတိတ်ကိုနည်းပါးပြီးတော့ကမ္ဘာလေထုဖိအားနဲ့နှိုင်းယှဉ်ရင်တရားပုံတစ်ပုံပဲရှိတာပါအခုအောင်မြင်မှုရခဲ့ကြတဲ့အချိန်မှာတော့ဒါဟာတစ်ချိန်ကကဘာဝကဝေဟင်ပြန်တမ်းမှုတွေအားလုံးရဲ့အစလို့ပြောလို့ရတယ် right knee ကိုရဲ့ပြန်တမ်းမှုပထမဆုံးခီးစဉ်အခိုက်အတန့်ဆိုပြီးကွန်ပျူတာတင်စားကြပါတယ်ဒါကြောင့်လည်း right knee ကိုရဲ့ရင်မြန်လေးကပိတ်စာလေးဒီဟဲ့ရင်ပေါ်ကိုထည့်ပေးလိုက်တာဖြစ်ပါတယ် NASA ရဲ့ပန်ချောင်းမှုနဲ့ right knee ကိုရဲ့မြို့သမိုင်းထိန်းသိမ်းတဲ့ Carol Historical Park တာဝန်ရှိသူတွေက right knee ကိုရဲ့ပထမဆုံးလေးရင်ဘဲအောက်တောင်ပိုင်းကပိတ်စာတွေကတစိတ်ကောင်းအရွယ်ပိတ်စာလေးလူတန်းလိုက်ပါရဲ့
The Wright brothers in 1903 they flew this with a small spruce wood and fabric system
1903ခုနှစ်မှာ Wright ညီကထင်းယူသားရဲ့ပိတ်သားရဲ့နဲ့လှုပ်ထားတဲ့ရင်သေးသေးလေးနဲ့ပြန်တန်းခဲ့ပါတယ်အခု ingenuity အဖွဲ့သားတွေကကျွန်တော်ရဲ့နည်းပညာမြင့်ပစ္စည်းတွေရဲ့ carbon fiber များရဲ့ရှားပါသတ္တုတွေရဲ့သုံးပြီးတော့တည်ထွင်ထားတဲ့အခုရဟယင်ပေါ်မှာအရှိရှိတော့ကပိတ်စာလေးကိုထည့်ပေးလိုက်ပါတယ်။ Kitty Hawk ကပထမဆုံးပြန်တန်းခဲ့တဲ့ယင်ပြန်ကပိတ်စာလေးပါ
။ NASA ကစက္ကန့်40ကျောင်းပြန်တန်းဖို့ရည်ရွယ်ထားခဲ့တာဖြစ်ပြီးတော့တကယ်တမ်းပြန်တန်းတဲ့အခါမှာလှုပ်ဆောင်ရမယ့်အချက်အလုံးကိုလည်းအောင်မြင်မြင်ရှိခဲ့ပါတယ်။ရဟယင်ဒီလက်တွေက10မိနစ်ကိုအပတ်2500နှုန်းနဲ့လေခဲ့ရတာဖြစ်ပြီးတော့ဒါဟာကမ္ဘာမြေပေါ်ကရဟတ်ဒီလက်၄နှုန်းရဲ့ငါးဆမြန်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအင်္ဂါဂျူရဲ့လေတိုက်အားနဲ့ထုခဲ့တဲ့အေးဒဏ်ကိုခံနိုင်ဖို့လည်းလိုပါတယ်။ဒါကြောင့်လည်းဒီရဟယင်လေးကို6နှစ်ကျော်ကြာအောင်လို့စမ်းသပ်တည်ထွင်ခဲ့ရတာပါအခုအင်္ဂါဂျိုရဟယင်ပြန်တမ်းမှုအောင်မြင်သွားတာကကမ္ဘာမြေပြင်မှာအမြင့်ကြီးရဟယင်တွေပြန်တမ်းမှုလုပ်ဖို့လမ်းစာလည်းဖွင့်ပေးလိုက်တယ်လို့ဖြစ်ပါတယ
် If this thing works our capability to explore Mars is going to expand by orders of magnitude
တကယ်လို့ဒါကုကိစ္စအောင်မြင်လဲဆိုရင်အင်္ဂါဂျိုကိုလေ့လာစူးစမ်းနိုင်တဲ့အတိုင်းတာကစက်ကြီးတက်တက်ရှားဖွေစူးစမ်းမှုအပြင်လူရောစက်ပါပေါင်းပြီးရှားပွေမှုတွေတိုးချက်လုံနိုင်သွားပါပြီ
။အင်္ဂါဂျိုစောင့်ကြည့်ရေးအဖွဲ့ဥက္ကဋ္ဌ Robert Zebrin ပြောသွားတာပါ။ Ingenuity အဖွဲ့သားတွေကတော့အခုမေလအစပိုင်းထိဒီရဟယင်ရဲ့ပြန်တမ်းမှုတွေကိုစမ်းသပ်နိုင်မှာဖြစ်ပါရဲ့။ဒါကလည်းအဲ့ဒီနောက်ပိုင်းမှာအင်္ဂါဂျိုဘောသူတို့ရောက်ရှိနေတဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အင်္ဂါဂျိုဘောကကြောက်သားနမူနာတွေစုဆောင်းရအောင်မှာကြောင့်ဖြစ်ပါရဲ့။ပြီးသွားရင်တော့နောက်ထပ်10နှစ်အကြာမှာသူတို့ရဲ့ရရှိစုဆောင်မှုတွေနဲ့အတူကမ္ဘာမြေပေါ်ကိုပြန်ပြောင်းစဉ်တက်လာကြမှာဖြစ်ပါလိမ့်ရှင်
။မအေးတန်တာကြောပေးပို့ထားတာပါ။ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါ။ဒီအစီအစဉ်တွေကို Facebook ကနေလည်းတပြိုင်တည်းထုတ်လွှင့်ပေးနေပါရယ်။ VOA American အသံကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့နဲ့တည်သချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email ကတော့ burmese@voanews.com ဖြစ်ပါရယ်။အခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဘဲကျွန်တော်ရဲမွန်နဲ့မတ်အင်ဂျင်နိုင်ကတင်ဆက်ထားပါဗျ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံအမတ်တွေကလူသားညီညွတ်ရေးအစိုးရကိုဖွဲ့စည်းတည်ထောင်လိုက်တာဟာစစ်ကောင်စီရဲ့တရားဝင်အစိုးရဖြစ်ရေးကြိုးပမ်းနေမှုကိုပုံမခက်ခဲစေပြီးတော့နိုင်ငံတကာအစိုးရတွေရဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတာကိုပို့ပြီးလဲအကြက်ရိုက်လာနေစေပါဗျ။ဖေဖော်ဝါရီလစစ်ကောင်စီအာဏာသိမ်းပြီးကတည်းကမြန်မာစစ်တပ်နဲ့တိုက်ခိုက်နေတဲ့ကချင်နဲ့ကရင်တိုင်းဒေသလက်နက်ကင်တပ်တွေကလည်းဒီအမျိုးသားညီညွတ်ရေးအစိုးရအဖွဲ့တွေကိုပါလာပြီးလို့သိရပါဗျ။ပါလာတဲ့တိုင်းဒေသလက်နက်ကင်တပ်တွေကဥဆောင်ခိုင်းမယ်ဆိုရင်တခြားတိုင်းဒေသအဖွဲ့တွေကြားထဲမှာလည်းစစ်ကောင်စီတော်လှန်ရေးပြီးပုံမှန်အားကောင်းလာနိုင်ပါတယ်။ မြန်မာအနာသိမ်းပြီးနောက်ပိုင်းအခြေအနေတွေဆွေးနွေးဖို့အာဆီယံအရေးပေါ်အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်နေ့မှာကျင်းပပြီးဆွေးနွေးဖို့ရှိပါတယ်။အာဆီယံ10နိုင်ငံကခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်လဲတက်ရောက်ဖို့ရှိတယ်လို့သိရပေမဲ့အာဆီယံတန်တမန်တွေကတော့မြန်မာပြည်တွင်းကကြာဆင်းနေတဲ့စီးပွားရေးအခြေအနေအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြတူ940ကျော်တိုက်ဆုံပြီးလူပေါင်း3000ကျော်အဖမ်းခံရတဲ့နိုင်ငံရေးအခြေအနေတွေကြောင့်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းမတက်ရောက်တော့ဘူးလို့ခန့်မှန်းနေကြပါတယ်။အာဆီယံအဖွဲ့ကြီးကစစ်ကောင်းဆောင်တွေနဲ့အတိုက်ခံတွေကြားဝင်ရောက်ဆိတ်ဆက်ပေးဖို့စီစဉ်နေတယ်လို့အရင်ဆုံးတော့မြန်မာနိုင်ငံအတွင်းကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးပေးဖို့ကိုလည်းစီစဉ်နေပြီးစစ်ကောင်းဆောင်တွေကိုဆန္ဒပြတူတွေကိုတပ်ဖြတ်နေတာပြည်သူတွေကိုဖမ်းဆီးနေတာတွေရပ်တန့်ဖို့နဲ့လိုအပ်တဲ့နေရာတွေမှာအရေးပေါ်အကူအညီတွေပေးနိုင်ဖို့တိုက်တွန်းသွားဖို့ရှိတယ်လို့လည်းသိရပါတယ်။နိုင်ငံတကာအစိုးရတွေနဲ့အာဆီယံအဖွဲ့ကြီးအဓိကရင်ဆိုင်နေရတာကတော့အခုအစ်စ်ဖွဲ့ထားတဲ့ဒီအမျိုးသားညီညွတ်ရေးအစိုးရကိုအတိအမှတ်ပြုပြီးဆက်ဆံသွားမလားဆိုတာကိုပါဒေတာရင်တန်တမန်တွေကတော့အာဆီယံအနေနဲ့ကတော့ဒီအဖွဲ့ကိုပြည်ပကအစိုးရအနေနဲ့အတိအမှတ်ပြုဖို့မရှိတော့ဘူးလို့ခန့်မှန်းကြပါတယ်။အတိအမှတ်ပြုအမျိုးသားညီညွတ်ရေးအစိုးရကတော့နိုင်ငံတကာကနေထောက်ခံမှုတွေပို့ရပြီး CDM လှုပ်ရှားမှုတွေမှာပုံမှန်အရေးပါလာမယ်လို့သုံးသပ်ကြပါတယ်
။မြန်မာနိုင်ငံမှာလူငယ်တွေအနာဂတ်လွတ်မြောက်ရေးအတွက်ဆွတ်လွတ်အနစ်နာခံမှုဆိုတဲ့ကောင်းစဉ်နဲ့ဒီကားရဲမှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြမှာပါ။2021ခုနှစ်ဟာတကယ်တော့မြန်မာလူငယ်တွေအတွက်အကောင်းမြင်မျှော်လင့်ချက်တွေပြည့်ဝစေဖို့ဦးတည်ခဲ့တာပါ။ COVID-19 ကပ်ရောဂါအတွက်ကာကွယ်ဆေးတွေစတင်မိတ်ဆက်ထိုးပေးနိုင်တာပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကနေတိုင်းပြည်ရဲ့အလားအလာအတွက်သဘောပေါက်နားလည်ဖို့ရှေ့ဆက်လှမ်းတက်နိုင်ခဲ့ပါတယ်။ဒါပေမဲ့ February 1ရက်အာဏာသိမ်းပြီးမှာတော့မြန်မာလူငယ်တွေရဲ့မျှော်လင့်ချက်တွေအိမ်မက်ဆိုးတွေဖြစ်ပြောင်းလဲသွားခဲ့တယ်လို့ဆိုပါရယ်သူတို့ရဲ့အနာဂတ်အတွက်စစ်တပ်ကိုစန့်ကျင်ဖို့လူငယ်အများစုဟာသူတို့ရဲ့ဘဝတွေကိုမဖြစ်မနေဆွန့်လွတ်အနစ်နာခံခဲ့ကြပါရယ်ဆရာနာတိန်းတော်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာလူငယ်တွေကိုမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရဲရဲစက်စက်ပစ်ခတ်ဖြိုခွဲရိုက်နှက်ဖမ်းဆီးပုံတွေကိုစောင်းမရှင်ကလူနာမည်မျိုးတွေနဲ့တကွအချက်လက်တွေနဲ့မှတ်တမ်းတင်ဖော်ပြထားတာတွေ့ရပါရယ်တားပြင်အသက်မသေးခဲ့ပေမဲ့စစ်တပ်ရဲ့အကြမ်းဖက်ရိုက်နှက်တဲ့ဒဏ်ရာဒဏ်ချက်တွေကြောင့်သူတို့ရဲ့အနာဂတ်ရက်တည်ရေးအလုတ်လုတ်စားလို့မရနိုင်တဲ့အခြေအနေမျိုးတွေလည်းရင်ဆိုင်ခဲ့ကြရတယ်လို့ဆိုပါရယ်။ကြော်ရှင်ပွဲအနာဂတ်အတွက်အိမ်မက်ကိုစီရှိကြတဲ့မြန်မာလူငယ်တွေဟာအာဏာသိမ်းပြီးကလေးကစစ်တပ်ရဲ့ဖိနှိပ်မှုတွေကိုကြုံတွေ့ခဲ့ကြရတဲ့အပြင်ဥပဒေမဲ့လိုက်လံဖမ်းဆီးမှုတွေကနေထွက်ပြေးတင်းရှောင်နေကြရပါရယ်။2014ခုနှစ်တကောင်စီမှတ်တမ်းအရမြန်မာနိုင်ငံရဲ့လူဦးရေ90ရာခိုင်နှုန်းကျော်ဟာအသက်30အောက်တွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့လူဦးရေစုစုပေါင်းတဝက်ကျော်ရှိနေတဲ့လူငယ်တွေဟာတစ်ချိန်ကကြွယ်ဝချမ်းသာခဲ့တဲ့နိုင်ငံကိုဆယ်စုနှစ်ပေါင်းများစွာဆင်းရဲနွမ်းပါးသွားစေခဲ့တဲ့စစ်တပ်ရဲ့ဆိုးရွားတဲ့အုပ်ချုပ်မှုကိုကောင်းကောင်းထိတွေ့သိရှိခဲ့ကြတယ်လို့အရတားဆိုးရွားတပိုင်းအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းပြင်ပကဘာနဲ့ထိတွေ့မှုအပြင်တရင်အချက်လက်ပညာရေးအလုတ်ကိုင်အခွင့်အလမ်းတွေပုံမကောင်းမှုလက်လန်းပြီးခဲ့ကြသူတွေဖြစ်ပါတယ်။အခုလိုဆရာနာရှင်စနစ်ကိုနောက်ထပ်တစ်ချိန်ရင်ဆိုင်ရချိန်အာဏာသိမ်းတော်ကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာမြန်မာလူငယ်တွေရဲ့အခန်းကဏ္ဍဟာခက်ခက်ခဲခဲတိုက်ယူရမယ့်အခွင့်အရေးအတွက်သူတို့အနေနဲ့လိုလိုလားလားဆွတ်လွတ်အနစ်နာခံနေကြတယ်ဆိုတာကိုသက်သေပြနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်တို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်လေးကိုနားဆင်နေရတာပါ။ VOA ရဲ့သတင်း Radio နဲ့ TV အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ YouTube နဲ့ Facebook မှာ VOA BURMESE Burmese VOA Burmese လို့ပဲအလွယ်တကူရိုက်ထည့်ပြီးရှာဖွေနိုင်ပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါတော့မယ်။စစ်အာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ဆိုးဆိုးရွားရွားတက်ရောက်ထိခိုက်လာမယ်လို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ကခန့်မှန်းပြောဆိုတည်ပြီးထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းဗန်တွေအပြည့်အဝမလဲပတ်နိုင်တယ်လို့လုပ်ငန်းတွေလည်းရပ်နေပြီးအလုံးလက်မဲ့အခြေအနေကိုပါရှင်းဆိုင်နေရတာပါ။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်။
အနာသိမ့်ပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာစီးပွားရေးလဲပတ်မှုကတုံ့ဆိုင်နေပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်တုံးလာတဲ့ကိုရောက်လာချင်းထိတည်ယူပို့ဆောင်ရေးအယောင်ဝယ်ဘဏ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့နိုင်ငံတကာနဲ့ဆက်ဆက်လုပ်ကံရတဲ့ပို့ကုန်သွင်းကုန်လုပ်ငန်းတွေကလည်းမရေမရာဖြစ်နေတာပါ။လေယာထွက်ကုန်တိမှန်ဈေးကွက်ကလည်းအေးနေပါတယ်။မန္တလေးကုန်စည်တိုင်းကကုန်သေးကြီးတဦးကအခုလိုရှင်းပြပါတယ
်။အကြသေးနဲ့ဝယ်မလောက်ဘူး။မလောင်ဘူးဆိုတာဒီကျွန်တော်တို့ကအိတ်ဘူးတကယ်လို့ဖြစ်လာရင်ဒီလေးဘက်ကကြိုက်တယ်ဆိုပြီးတော့ဝယ်ထားတဲ့သဘောမွေးရင်အားလေးနဲ့တက်နိုင်တယ်ဒါအမှန်အများကြီးမရှိပါဘူးမရဲ့အဲ့ဒီဝယ်ကတကယ်လို့ဝယ်ပြီးတော့ပျောက်သွားတဲ့သဘောပ
ါဆက်ယုံအလို့ယုံလောက်တာအများစုရှိရာရန်ကုန်တိုင်းတရာကဆက်နာသိန်းဆန့်ကျင်ဆမပြတ်သူတွေကိုစစ်တပ်နဲ့ရဲကသွေးရက်တန်ယူနှိမ်နှင်းခဲ့ပြီးဆဲ့ဥချုပ်ရေးကျင့်သုံးလာပြီးတဲ့နောက်မှာတော့အလို့အကင်မရေရာမှုလုံခြုံရေးစွရင်ချက်တွေကြောင့်ရွှေပြောင်းလှုပ်သားထောင်ပေါင်းချီပြီးထဏီပြန်ကြပါတယ်။ပိတ်သိမ်းရတဲ့ဆက်ယုံအလို့ယုံတွေလည်းရှိတာကြောင့်အလို့လက်မဲ့ဖြစ်သူတွေလည်းရှိပါတယ်။ထဏီပြန်တဲ့ရွှေပြောင်းအလို့သမားတသိန်းကျော်ရှိတယ်လို့မြန်မာနိုင်ငံအထွေထွေအလို့သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးစန္ဒမြင့်ကပြောပါတယ
်။၁၆နဲ့၁၇မှာဆိုလို့ရှိရင်အလို့သမားပေါင်းတသိန်းကျော်နီးပါးလောက်ကမိမိရွက်ရွာကိုပြန်ကြရဲဆိုတော့အဲ့ဒီအချိန်မှာလဲစက်ရုံအတော်တော်များများပိတ်သွားကြတယ်စက်ဥချုပ်ရေးကျင်ညာပြီးတဲ့အချိန်မှာပဲစက်ရုံတော်တော်များများအလုပ်သမားတွေရဲ့အလုပ်တက်ရောက်မှုကလည်းနည်းတဲ့အတွက်ကိုနည်းတဲ့ကြောင့်ပိတ်သွားတဲ့စက်ရုံတွေရှိတယ်လို့တချို့စက်ရုံတွေကြပြန်တော့လဲအလုပ်သမားတွေရဲ့လုံခြုံမှုကြောင့်အလုပ်မလာရတဲ့အခြေအနေမှာလုပ်ငန်းရှင်တွေကိုလှမ်းပြောပြီးတော့မိမိမှာရှိတဲ့ခွင့်တွေနဲ့ယူလာလို့ရှိတော့အများစုကလာစားမဲ့ခွင့်တွေနဲ့အလုပ်မပြုတ်ရင်လာစားမဲ့ခွင့်တွေနဲ့တိုင်ပြီးတော့သွားလာမှုတွေရှိကြတယ်ပေါ့နော
်လက်ရှိစက်ရုံတွေပြန်ပြီးလဲပတ်နေပြီမဲ့လုတ်သားအင်အားအပြည့်အဝမရှိတဲ့အကြောင်းလဲသူကပြောပါတယ
်။၃လပိုင်း၁၆ဆက်ခွန်ကနေပြီးတော့ပိတ်လိုက်တဲ့စက်ယုံတွေက၃လပိုင်းအကုန်အထည်ကိုဟိုပိတ်သွားတဲ့စက်ယုံတွေလည်းရှိတယ်လို့ဟို၄လပိုင်းဒီတချင်ပြီးတဲ့အထိပိတ်တဲ့စက်ယုံတွေလည်းရှိတယ်။အဲ့တော့စက်ယုံအများစုက၃လပိုင်း30နဲ့31ရက်နဲ့တရက်နေ့မှဆိုလို့ရှိရင်ပြန်လဲပြီးတော့ဖွင့်လိုက်ကြတယ်။ပြန်လဲဖွင့်လိုက်ကြတဲ့အခါမှာဘလို့ပုံစံနဲ့ခွင့်လေဆိုတဲ့အခါကျတော့ဒီနေ့ဒီမှာအလုံမသိဘူးဆိုလို့ရှိရင်အားလုံးအလုံပြုတ်တယ်ဆိုတဲ့ပုံစံမျိုးတွေနဲ့အလုံသမားတွေကိုဖိအားပေးပြီးတော့ဖိအားပေးပြီးတော့ဟိုပြန်လဲပြီးတော့ဆင်းခိုင်းတာမျိုးရှိကြ။အဲ့တော့အလုံသမားတွေကဒီလုံခြုံရေးနဲ့တက်တက်ရဲ့အကြမ်းဖက်မှုကိုကြောက်တော်ညာလဲအလုံအကိုင်ဒီနေ့ရေးအတွက်တော်တော်များများကပြန်တက်လာပြီးတော့အလုံခွင့်ဒီမှာပြန်ဝင်လာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီပြန်ဝင်တဲ့လူကြီးအဖြစ်ကတော့ကျမတို့တီတီကြကြကျမတို့ဘောမတိရဘူးအဲ့ပြန်သွားတဲ့ဥကြီးကတော့တသိန်းကျော်နီးပါးကပြန်သွားတာကိုကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့ဒီအခုလက်ရှိမှာဆိုလို့ရှိရင်အစက်ရုံလုံးရုံနေမှာဆိုလို့ရှိရင်အဖွင့်တဲ့စက်ရုံနေမှာလည်းဒီဥကြီးကဟိုငကိုရှင်ရဲ့လူကြီးအပြေးဝတွေမရှိသလိုတချို့စက်ရုံတွေဆိုလို့ရှိရင်လည်းလူကြီးပေါ့နော်ဆယ်ကနန်းလောက်နဲ့ပဲလက်တက်နေတဲ့စက်ရုံတွေလည်းရှိကြတယ်
မြန်မာနိုင်ငံထွေထွေအလုပ်သမားများသက်မကအဖွဲ့ချုပ် FGWM ရဲ့ခေါင်းဆောင်ဒေါ်မိုးစန္ဒမြင့်ကလက်ရှိကြုံတွေ့နေရတဲ့အလုပ်လက်မဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။အဲ့ဒီမှာဆိုလို့ရှိရင်လည်းဒီလုပ်လူလုပ်ရှားမှုမှာပါဝင်တဲ့ခေါင်းဆောင်ပိုင်းတွေဆိုလို့ရှိရင်လည်းစက်ယုံတွေမှာပေါ့နော်ဟိုဟာပေါ့မန်နေဂျာတွေကနေတစ်စင်းကျမတို့သိရှိတာကတော့လာရောက်စုံစမ်းနေတယ်ပေါ့နော်အဲ့တော့တို့ကလာရောက်စုံစမ်းတဲ့အခါအချက်လက်တွေလည်းတို့ကပေးလာမယ်ဆိုရင်အနေရရှိနိုင်တယ်အဲ့တော့ဘာလို့မှလဲပေါ့နော်ဟိုဟာပုံဟိုဒီလုပ်သမားခေါင်းဆောင်တွေကိုခေါ်ပြီးတော့ပြောတာမျိုးတွေလည်းရှိတယ်အဲ့လိုအခြေအနေမျိုးတွေမှာတချို့ ဟိုအလုပ်ဖတ်သွားရတဲ့ခွင့်မပေးတဲ့အတွက်အလုပ်ဖတ်သွားရတဲ့လုံတမားတွေလည်းအများကြီးရှိတယ်ပေါ့ပြီးတော့သူတို့ခေါ်တဲ့အချိန်မှာပြန်တက်မလာတဲ့အလုံတမားတွေကိုလည်းသူတို့တွေကရက်ဆိုင်းပြပြီးတော့ဥပမာအလုပ်ထုတ်လိုက်တာမျိုးတွေလည်းအများကြီးရှိတော့လက်ရှိဆိုင်တရာမှာဆိုလို့ရှိရင်စင်းတဲ့လူဦးရေကရခင်ကားလောက်အလုံတမားတွေအချိန်တွေကအမကောင်းတော့ဘူးဒါပြီးတော့အလုပ်တွေပိတ်သွားတဲ့အတွက်ကိုအလ အပေါ်မှာအလုံးလက်မဲ့ဖြစ်သွားတဲ့အလုံးသမားတွေလည်းအများကြီးရှိနေကြတယ်ပေါ့နော်အဲနောက်တစ်ခုကကျတော့ဥပဒေမဲ့အလုံးပြုတ်သွားတဲ့အလုံးသမားတွေလည်းအများကြီးရှိတယ
်ဆင်ရနာသိမှုအတွက်တာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်ပတ်သက်သူတွေလုပ်ငန်းကြီးတွေမှာလည်းနိုင်ငံတကာတန်းခတ်အရေးယူမှုနဲ့ရင်ဆိုင်ရတာကြောင့်နိုင်ငံတကာယင်းနှိမ့်နှံ့မှုနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းတွေရဲ့အနာဂတ်ကမရည်မရဖြစ်နေတာပါနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကတော့ဆ ਿਆ နာသိမ့်မှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုမှာစိုးစိုးရွားရွားထိခိုက်စေမယ်လို့ခန့်မှန်းသတိပေးလိုက်ပါတယ
် The humanitarian crisis in Myanmar gravely concerns us all
မြန်မာနိုင်ငံတွင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတည်းကြီးကအထူးပဲစိုးရိမ်စရာဖြစ်ပါတယ်။ဝမ်းနည်းကြေကွဲပွဲလူအသက်တွေဆုံးရှုံးနေရတာအပြင်ဆ ਿਆ နာသိမ့်မှုကြောင့်အတော်မွေးဝမ်းကြောင်းမှုမှာဆူဆူရွရွထိခိုက်တက်ရောက်မှုရှိလာမယ်လို့ခန့်မှန်းပါတယ်။ဒီတက်ရောက်မှုဟာကလတ်လတ်အတိုင်းအတာအထိတာရှည်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အာရှပစိဖိတ်ဌာနဒုတိယညွှန်ကြားရေးမှူးဂျော်နသန်အော့စထရေးကအီဗီလာ73ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကာလလအတိုင်းတာဆိုတာကတော့3နှစ်ကနေ10နှစ်အတွင်းကာလကိုဆိုလိုတာဖြစ်ပါတယ်။2021ခုနှစ်အတွင်းမြန်မာပြည်တွင်းအတင်းထုတ်လုပ်မှု GDP က 8.9% ခန့်လုံးကျဆင်းမယ်လို့လည်း IMF ကခန့်မှန်းပါတယ်။မြန်မာနိုင်ငံဆ ਿਆ နာသိမ့်မှုအရေးကိုအထူးအလေးထားစောင့်ကြည့်နေပြီးလက်ရှိအာဏာသိမ်းစစ်တပ်ရဲ့ဥချုပ်ရဲ့ဖွင့်တဲ့အဆက်အစံမရှိသေးဘူးလို့လဲ IMF ရဲ့ပြောခွင့်ရ Gary Rice ကမတ်လ17ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြပေးသွားတာပါ VOA American အတန်းရဲ့အင်္ဂါနေ့မနက်ဖက်စီစဉ်တွေကိုနားဆင်နေရတာပါအခုဆက်ထုတ်လွှင့်မယ့် blogger season မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးကိုမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုထားပါတယ်။မြန်မာပြည်သူတွေခံစားနေကြရတဲ့စိတ်ဒဏ်တွေတက်တာရရအောင်အကြံပေးအစီအစဉ်တွေကို online ပေါ်ကနေလှုပ်ပေးနေသူတွေနဲ့ဆွေးနွေးပြီးမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြေပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေးချန်းခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီးစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့အလုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့Heart Beams Foundation Prahita အဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါ။မဝတန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကြတော့ဗောနော်၃ခုလောက်ရှိရေဗောနော်ပထမဆုံးတစ်ခုကကြတော့ psychoeducation မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနော်ဗီဒီယိုလေးတွေ post လေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော် psychosocial support meeting လိုမျိုးလုပ်ချင်တာဗောနော်အလားစိတ်ကျန်းမာရေးအထောက်အပံ့ဗောနော်ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနော်ခံစားနေရသူတွေရင်ဖွင့်လို့ရတဲ့အမျိုးကိုပေါ့နော်လုပ်ပေးချင်တာပါအဲ့လားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးခြင်းပေမဲ့အခုဒီ project လေးစိုင်းနေတာ Sydney မှာဖြစ်နေတဲ့အတွက်ကြောင့်မလို့ Sydney ကလူတွေနေပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ Sydney ကလူတွေကနေတက်ဆင်ပေါ့နော်ပြီးတော့မြန်မာပြည်ကိုပြန်ပြန့်ပွားသွားရဲပြန်ပွားသွားမှာပါအဲ့ meeting လေးတွေလုပ်တဲ့အခါမှာဒီနားထောင်ပေးမဲ့လူတွေပေါ့နော်ဒီလိုကောင်းဆွန်လေးတို့လိုမျိုးဒီလိုတေချာ ဟိုနှစ်သိမ့်ဆွေးနေအဲ့လိုမျိုးလုပ်ပေးတဲ့လူတွေလိုအပ်တယ်ပေါ့နော်သူတို့တွေကိုညီမတော် moderators တွေလို့ခေါ်ရယ်ပေါ့နော်အဲသူတို့တွေကို framework ပေါ့နော်အစီအစဉ်ရှိပါတယ်လေ့ကျင့်ပေးမှာပေါ့နော်အဲ့လေ့ကျင့်ပေးတဲ့ training module တွေသင်ခန်းစာတွေကိုလည်းပေါ့နော်အဲ့လားလေးကိုလည်းရေးဆွဲနေရယ်ပေါ့နော်အခု law ဆယ်မှာအဓိကတော့ဒီဟာ community base ဆိုတော့လေရက်ွက်ထဲမှာရှိတဲ့လူတွေအချင်းချင်းမှာလုံးလို့ရအောင်ပေါ့နော်မြန်မာတနိုင်ငံလုံးကခံစားရမယ့်လူတွေအရင်များတော့ဒီ psychologist တွေ counselors တွေကနေလဲနေအောင်မြန်မာနိုင်ငံမှာအဲ့လိုဆိုတော့တို့ဝင်တော့ဝင်ဖို့မဖြစ်အောင်ပေါ့နော်စောစောစီစီကြိုတင်ကာကွယ်လို့ရတယ်ဒီလိုမျိုးဒီ social support ဆွေးနွေးရမျိုးလေးတွေကလေအားကြောင့်ပေါ့ဒီဆွေးနွေးတာလေးတွေကိုရက်ွက်ထဲမှာလူချင်းချင်းလုပ်လို့ရအောင်သင်ကြားပေးမယ်ပေါ့နော်သင်ခန်းစာလေးတွေရနေပြီးတော့တစ်စင်ပေါ့နော်စပြီးတော့လုပ်နေရမှာ
ကဲပါဝတန်ခုနပထမဆုံးပြောရတဲ့အလို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမန်တီးယားလည်းဖြစ်နေအလို့ဆိုတော့တခုမြန်မာအလိုမျိုး culture နဲ့ပတ်သက်ပြီးပြောချင်တာတော့မြန်မာလူမျိုးတော်တော်များပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ shutter ကလည်းရှိတယ်စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အစ်တီမောက်ရှော့ဖို့လဲစူးစမ်းပြီးတော့အဲ့ဗီဒီယိုလေးနဲ့လုပ်ဖို့လဲအပလန်ရှိပါတယ်ပေါ့နော
်အမြင်အလွယ်မှာပေါ့
အမြင်ဟုတ်ဟုတ်ကဲ့ကျေးဇူးပဲအခုဒီလက်ရှိဒီမနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလိုမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့ဒီလိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးချင်လဲရှင
့်အဲ့ချင်ပြောရမယ်ဆိုရင်တော့အစဉ်ပြင်ပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်တယ်ပဲကိုယ့်ရဲ့ဟိုဟာဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြဟာကိုပဲဆက်ပြီးတော့လုပ်ဖို့ကြိုးစားပါတော့မနေ့ထိုင်တည်းရပါတရားစာမစားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြဟာလေးပြီးလဲဆက်စာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့၅မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တရားထိုင်ပြောတော့ဘယ်တန်ပြန်မေးမလားတော့မသိဘူ
းတိနေဖို့အရေးကြီးအောင်ကိုခံစားတို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုပြီးနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုပြီးနေပေါ့နော်အချိန်ခဏလေးပဲပြီးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတည်နေဖို့ကြောင့်လည်းလူကသတိထားနိုင်မှုဆိုတာမလွယ်ဘူးလေလို့ဆိုတော့အရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေတို့ယူစားပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလိုမျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အင်းချင်းအနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရင်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြတာပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားနေချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်မှာအဲ့ဒီပြက်တာလို့အစားပြက်တာတော့ဖြစ်တော့အချိန်လေးတတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံနိုင်ဘူးဆိုရင်လည်းအဲ့လုံသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာကြည့်ရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောချင်းချင်းပြန်ပြီးว่าเนี่ยไตปอนเนาะเบยอ่ะลูกเจ้ากูပြောบ่ว่าหลุเลยลูกอ่ะทีมาตอกๆโฟนนี่จีเนี่ยแชทสายปอนเนา
ะดีอีจังပြောว่าดูแล้วอกางซุงนี้แหละตะคูอ่ะโซเชียลซัพพอร์ตสว่าไอ้โหลမျိုးมีตาสู้วินตะเงินจีนกูชิคินยิงดูชินชินน่ะสภาပြောด่าเว้ยปอนเนาะนาวสภาပြောด่าเปลี่ยนปอนเนาะไอ้โหลอตู่ดูตู่ดูกูอะยังน้องอ่ะมีตาสู้ชินชินน่ะบายลงเลยสิเลยปอนมาหิ้นตู่ดูฉะเลยสิล่ะทีวีตู่ดูจี้เลยสิล่ะเข็งตู่ดูซ้อเลยสิล่ะปอนเนาะกูไอ้โหลมีตาสู้อยู่เนี่ยตะหยอดแท้เนี่ยแท้ซ่าเองปอนเนาะมีตาสู้อยู่เนี่ยยักกั่วแท้อ่ะหลูในเนี่ยเป็นผิดๆปอนเนาะกูอสินปีได้อะหยาเลยตู่ดูอตู่ตะกว่าปอนเนาะลุเสฉินมาแล้วตะคู่อ่ะจ้ะรอวอลเลนเทียร์เองปอนเนาะไอ้โหลที่โหปราฮีตาหลุดออกปราฮีตาหลุดได้ซะโหโหမျိုးปะสันชีပေးကနိုင်မှာမဟုတ်ဘောเนาะကိုဘသူဘာကုညီနိုင်မလဲဘောเนาะအဲ့လိုမျိုးကိုညီကုညီနိုင်တဲ့အရာ ရင်လေပေါ့နော်အခုချိန်မှာအလိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မှုပါလေအလိုမျိုးကူညီလိုက်လို့ရှိရင်လေဩဟိုပေါ့နော်ငါသူများတွေအတွက်လည်းကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလည်းတတားစေပေါ့နော်ဩငါနဲ့အချိန်နေတူရဲလူလည်းရှိမယ်ငါထက်ဆိုးရဲလူလည်းရှိမယ်ငါတယောက်တည်းအလိုအရန်ဆိုးနေရအလိုမျိုးတွေးနေတဲ့အတွေ့အကြုံလည်းတပေါ့နော်တတားစေနိုင်နေပေါ့နော်ဆိုတော့သူများကိုကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ်
ဒီလိုမျိုးကိုယ်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ်ကရှင်ထဲမှာမထားဘဲနဲ့ပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်မတန်အရင်ကြည့်လိုက်
မတန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟိုပေါ့နော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်တာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတားသွားနိုင်တယ်လို့သူသေနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာတွန်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားပေါ့နော်ငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတားသွားစေနိုင်တယ်ပေါ့နော်အဲ့လိုဆိုတော့ကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပေးမဲ့လူမရှိရင်တော့ကိုခံစားနေရတာတွေကိုမျိုးရေးချလိုက်တာမျိုးပေါ့နော်ရေးချလိုက်တာမျိုးဒါမှမဟုတ်လည်းတချင်းမျိုးတချင်းတချို့ဆိုလည်းကြပြားလေးစိတ်ရေးတာမျိုးတွေလောက်တာရှိတယ်ပေါ့နော်အဲ့လိုမျိုးလောက်တာဖြစ်ဖြစ်ပေါ့နော်တမျိုးမျိုးနဲ့ပေါ့နော် express ပေါ့နော်ဖွင့်ပေါ်ထုတ်လိုက်တာပေါ့နော်ပကြီးဆွဲတာပဲဖြစ်ပေါ့နော်အဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့နော်အဲ့ဆိုဒါကိုခံစားချက်တွေမျိုးတိတ်ထားတယ်ဆိုင်ဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်းတတားစင်းနေလို့ပါ
စိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမအေးချမ်းခင်နဲ့မဝတန်စည်းစာကျော်တို့ဖြစ်ပါတယ် Heart Beams Foundation ပရာဟိတအဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
VOA ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မက်ဆုမြတ်မှုတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ VOA American အတိုင်းအင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါဒီအစီအစဉ်တွေကို Facebook ကနေလည်းတပြိုင်တည်းထုတ်လွှင့်ပေးနေပါတယ်အခုခါမှာတော့မနက်ခင်းသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖြစ်ပေါ်နေတဲ့တွေးမြေကြအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်အာဆီယံခေါင်းဆောင်တွေညီညီညွတ်ညွတ်နဲ့ကြိုးစားကြဖို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ်
။ Today, ASEAN's role is more crucial than ever as the region faces an urgent crisis in Myanmar.
မြန်မာနိုင်ငံရေးဟာဒေသရင်းခြုံတွေ့နေရတဲ့အရေးကြီးပြဿနာတစ်ခုဖြစ်နေတဲ့အတွက်ဒီကနေ့အာဆီယံရဲ့အခမ်းအနားကဏ္ဍဟာဘယ်တော့မှကနေမှမတူအောင်အရေးပါနေကြောင်းမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုပ်ဆောင်ကြဖို့အတွက်ထက်မှန်တောင်းဆိုပါတယ်လို့ပြောသွားတာပါ။အာဆီယံအဖွဲ့အနေနဲ့မြန်မာနိုင်ငံအတွက်တန်တမာရေးဆိုင်ရာပဋိပက္ခကာကွယ်ရေးဆိုင်ရာနဲ့ငြိမ်းချမ်းမှုတည်ဆောက်ရေးဆိုင်ရာတွေမှာတိတ်အရေးပါကြောင်းကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဒေသရင်းအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာအတွင်းမှုချုပ်ကထောက်ပြပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာတွေးမြေကျအသေးဆုံးအရာတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးမလာစေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံဖွဲ့စည်းအနေနဲ့ညီညီညွတ်ညွတ်နဲ့ချက်ချင်းလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနောက်ထပ်တိုးမလာအောင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့မြန်မာစစ်ကောင်ဆောင်တွေနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့လည်းမစ္စတာဘန်ကီမွန်းကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ February 1ရက်မှာအာဏာသိမ်းလိုက်တဲ့စစ်တပ်ကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ EU နိုင်ငံခြားရေးမူဝါဒရေးအဆိုင်ရာအကြီးအကဲ Joseph Borrell ကပြောပါတယ်။ပြီးခဲ့တဲ့လထဲမှာ EU ကမြန်မာစစ်ကောင်ဆောင်အပါအဝင်ထိတ်တန့်စစ်ဖက်အရာရှိကြီး10ဦးကိုဒဏ်ခတ်အရေးယူထားတယ်လို့မြန်မာနိုင်ငံပေါ်လည်းနဲ့ရောင်းချမှုလည်းတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ Jimmy Cook ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိ52မီတာ32
40, 48, 50 တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA American အတိုင်းရင်အင်္ဂါနေ့မနက်ဖက် Radio အစီအစဉ်တွေဒီမှနေပြီးဆုံးပါပြီ။တောတက်ရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေ။ VOA American အတန်းကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောတက်ရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to